သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြဩစတြေးလျရဲ့စီးပွားရေးစံသစ်တီထွင်မှုနဲ့ယင်းဤမြုံနှံမှုအစီအစဉ်ဟာနှစ်စီရွှေပြောင်းမှုအစီအစဉ်တွင်ဗီဇာနေရာ 13,500 ကျော်နဲ့အတူ2020-21ခုနှစ်အတွင်းမှာဒါကနှစ်ဆတိုးလာခဲ့ပါတယ်နှစ်များတလျှောက်တွင်ဤအစီအစဉ်ကဩစတြေးလျတွင်ဒေါ်လာဘီလီယံနဲ့ချီသောယင်းဤမြုံနှံမှုများပြည့်လုတ်စေခဲ့ပြီးစီးပွားရေးစွမ်းရည်ရှိသောယင်းဤမြုံနှံသူများစမ်းသစ်တီထွင်သူများနှင့်ရွှေပြောင်းအလုပ်သမားများအတွက်အမြဲတမ်းနေထိုင်ခွင့်အတွက်စီးပွားရေးကျွမ်းကျင်မှုများကိုပါပေးဆောင်နေပါသည်စီးပွားရေးစမ်းသစ်တီထွင်မှုနှင့်ယင်းဤမြုံနှံမှုအစီအစဉ်ဟာယင်းဤမြုံနှံသူများစမ်းသစ်တီထွင်သူများစီးပွားရေးစွမ်းဆောင်ရှင်များနှင့်စီးပွားရေးကျွမ်းကျင်မှုနှင့်အတွေ့အကြုံရှိသူများအားဩစတြေးလျသို့ပြောင်းရွှေ့ရန်ခွင့်လန်းပေးခဲ့ပါသည်2012ခုနှစ်မှစလို့ဒီအစီအစဉ်သည်ဩစတြေးလျစီးပွားရေးတွင်ဒေါ်လာ16ဘီလီယံနီးပါးဖြည့်ဆည်းပေးခဲ့ပါသည်ယခု2012ခုနှစ်မှစလို့ပထမအကြိမ်ဖြစ်အစိုးရအနေဖြင့်သီးသာထင်ရှားသောပြောင်းလဲမှုများကိုပြုလုပ်ခဲ့ပါသည်လုပ်ငန်းဗီဇာရှိနေများမှလူဝင်မှုကြီးကြပ်ရေးဒေထောင်သူနှင့်အထက်လူဝင်မှုကြီးကြပ်ရေးဥပဒေပညာရှင်ခရစ်ဂျွန်ဆန်ပြောတဲ့အရာအီစီစဉ်တွင်ဗီဇာစီးဆင်းမှုအရေးအထွတ်ကို6ခုမှ4ခုအထိရှင်းချလိုက်ခြင်းဖြစ်တယ်လို့ပြောဆိုပါတယ
် The straight to permanent residency option which was the 132 visa has been removed and soNow all of the business investor visas are going to be within the
အမြဲနေထိုင်မှုရွေးချယ်ခွင့်123ဗီဇာကိုဖယ်ရှားလိုက်ပြီးအခုဆိုရင်စီးပွားရေးမြုံနှံသူရဲ့ဗီဇာတွေအားလုံးဟာ sub class 188အတွင်းမှာဖြစ်ပါမယ်ပြီးတော့သူတို့အဲ့ဒီကနေတဆင့်888အမြဲတမ်းနေထိုင်ခွင့်ကိုပြောင်းရွှေ့လျှောက်ထားလို့ရမှာပါချန်ရှိနေသောသူများမှာစီးပွားရေးဆိုင်ရာစမ်းသစ်တီထွင်မှုစီးပွားရေးစွမ်းဆောင်ရှင်နှင့်သိသာထင်ရှားသောယင်းဤမြုံနှံမှုအစီအစဉ်တို့ဖြစ်ပါれ။ဤစနစ်လေးခုသည်ယာယီဗီဇာဖြစ်သော sub class 188 out ရှိနေပြီး၎င်းသည်ယာယီနေထိုင်ခွင့်ဗီဇာဖြစ်ပြီး sub class 888 visa out တွင်အမြဲတမ်းနေထိုင်ခွင့်ကိုရရှိမှာဖြစ်ပါれ။Mr. Johnson ကယာယီစီးပွားရေးဗီဇာများကိုတရားဝင်သက်တမ်းတိုးရန်ခွင့်ပြုထားပြီဟုပြောဆိုပါတယ်
။ One of the changes for the 188 visas is that they have got a different duration. So they're going to be granted for 5 years, so it's an extra year. And to progress on to permanent residency, certain things will need to be achieved for 3 years.
တရှိရှိဗီဇာအတွက်အပြောင်းအလဲတစ်ခုကတော့သူတို့ကကွဲပြားတဲ့ချမ်းကြခြင်းရခဲ့တာပါဒါကသူတို့ကို9နှစ်ပေးမယ်ဒါကြောင့်အပိုတစ်နှစ်ဖြစ်ပြီးအမြဲတမ်းနေထိုင်ခွင့်ရရန်အချို့သောအရာများသည်3နှစ်အတွင်းမှာအောင်မြင်ရန်လိုအပ်ပါလိမ့်မယ်ဒီတော့ဒါကနည်းနည်းပိုအချိန်ပေးတာနဲ့အားသာချက်ရှိပြီးအမြဲတမ်းနေထိုင်ခွင့်မရခင်တိုင်းမီလိုအပ်ချက်များကိုဖြည့်ဆည်းနိုင်သူအနေနဲ့လျှောက်ထားသူမှပြောင်းလဲဒီတော့ဒါကနည်းနည်းပိုအချိန်ပေးတာနဲ့ပြောင်းလဲပြင်လဲရှိတာကြောင့်အားသာချက်ရှိပြီးအမြဲတမ်းနေထိုင်ခွင့်မတိုင်မီလိုအပ်ချက်များကိုဖြည့်ဆည်းနိုင်သူများရှောက်နိုင်မှာဖြစ်ပါတယ်။2012ခုနှစ်မှစလို့စီးပွားရေးဗီဇာအစီအစဉ်ကိုပထမဆုံးစတင်ပိတ်ဆက်ခြင်းကအစိုးရသည်စီးပွားရေးလုပ်ငန်းဆိုင်ရာတီထွင်မှုစမ်းသစ်မှုအစီအစဉ်အတွက် sub class 188A ဟုလဲလူသိများသောရှောက်လွှာများရဲ့လိုအပ်ချက်ကိုပြောင်းလဲခဲ့ပါတယ်။မစ္စတာဂျွန်ဆန်ကပြောကြားမှာအပြောင်းလဲအတွင်းယခင်ကဒေါ်လာ5သိန်းသတ်မှတ်ထားသည့်ကိုပိုင်နှင့်စီးပွားရေးဆိုင်မှုစစ်ဆေးခြင်းနှင့်စီးပွားရေးလက်ပတ်မှုတွေတွင်ပါဝင်တယ်လို့ဆိုပါတယ်
။ The change for the 188 is that the level of investment has been increased so the personal and business assets has been increased from 800,000 to
188A အတွက်ပြောင်းလဲကယင်းဤမြုံနှံမှုအဆင့်ကိုမြင့်တင်လိုက်တာပါဒါကြောင့်ပုံကိုယင်းနဲ့စီးပွားရေးပိုင်ဆိုင်မှုတွေကိုဒေါ်လာ8သိန်းကနေဒေါ်လာ တန်တက်တမ25အထိဒေါ်လာတာနဲ့လက်ပတ်ငွေကြေးကြောင့်လိုအပ်ချက်များကိုလည်းတိုးမြင့်ထားပါတယ်။ဒါကြောင့်သူတို့ဟာပြီးခဲ့တဲ့၄နှစ်က2နှစ်အတွက်သူတို့မှာအရင်ကဒေါ်လာ85,000ဝင်ငွေရှိခဲ့တဲ့ဆိုတာကိုပြသဖို့လိုအပ်ပါတယ်။significant investor စနစ်အတွက်ယင်းဤမြုပ်နှံမှုလိုအပ်ချက်မှာ American dollar 5,000နဲ့အတူတူပင်ကျန်ရှိနေသေးပြီး investor စနစ်မှာရှောက်ထားသူများသည့် dollar 1.5,000 မှ dollar 2.5,000ယင်းဤမြုပ်နှံရန်လိုအပ်လာပါသည် Mr. Johnson ထောက်ပြတာကတော့ယခင်ကရှောက်ထားသူများသည့်ပြည်내အစိုးရငွေချေစာချုပ်ခေါ် bond များတွင်ယင်းဤမြုပ်နှံနိုင်ကြောင်းပြောဆိုပါသည်သို့သောယခုသူတို့သည်လိုက်လောညီထွေရှိသည့်ယင်းဤမြုပ်နှံမှုဘောင်ကသတ်မှတ်ထားတဲ့အတိုင်းလိုက်နာရန်ယင်းဤမြုပ်နှံမှုများတွင်ပြုလုပ်ရမှာဖြစ်ပါသည်
။ A complying investment framework is now that 20% must be invested in venture capital and private growth equity funds, 30% invested in emerging companies.
လိုက်လျောညီထွေးရှိတဲ့ယင်းဤမြုပ်နှံမှုဘောင်ကအခု20ရာခိုင်နှုန်းကိုအကျိုးတူအရင်းနှီးနဲ့ပုတ်ကလစ်ကကြီးထွားမှု equity ရံပုံငွေတွေ30ရာခိုင်နှုန်းနဲ့ထွန်းသစ္စာကံတီတွေမှာ50ရာခိုင်နှုန်းယင်းဤမြုပ်နှံမှုကိုဟန်ချက်ညီအောင်လှုပ်ထားတာဖြစ်ပါတယ်ဒီတော့ဒါကိုအမှန်တကယ်ကိုစားပြုတာကအကျိုးတူအရင်းနှီးမှာယင်းဤမြုပ်နှံမှုတိုးလာတာဖြစ်ပါတယ်အဲ့ဒါဟာမျှတတဲ့ရန်ပုံငွေထဲမှာယင်းဤမြုပ်နှံမှုရောကျတာပါပဲ Sick Visa ရှိရှေ့နေနဲ့မှတ်ပုံတင်ထားသောလူဝင်မှုကြီးကြပ်ရေးကိုယ်စားလှယ် Ben Ward ကယင်းဤမြုပ်နှံသူများစွာကဤအပြောင်းလဲများကိုအကျိုးဖြစ်ထုံးစေလိမ့်မယ်မဟုတ်ဟုစိုးရိမ်နေတယ်လို့ဆိုပါတယ်
That changed where that money goes so it no longer goes to state government now so you have to invest in like emerging tech companies and things like that in Australia and they've made it a little bit more complex but probably there is more risk that you could lose all your money with the investment
သူတို့ကပတ်စံဘယ်ကိုသွားလဲဆိုတာကိုပြောင်းလဲသွားပါတယ်ဒါကြောင့်အခုတော့ပြည်내အစိုးရစီမသွားတော့ပါဘူးထွန်းသစ္စာဤပညာကုမ္ပဏီများနဲ့ဩစတြေးလျတွင်အဲ့ဒါကဲ့သို့သောအရာရာများမှာယင်းဤမြုပ်နှံရန်လိုပါတယ်ပြီးတော့အဲ့ဒါကိုနည်းနည်းပိုရှုပ်ထွေးအောင်လှုပ်ထားသလိုဖြစ်နေပါတယ်ဒါပေမဲ့သင်ထည့်ထားတဲ့ယင်းဤမြုပ်နှံမှုနဲ့သင်ရဲ့ပတ်စံအားလုံးကိုဆုံးရှုံးနိုင်ချေပိုများနိုင်ပါတယ်ဒါပေမဲ့ဒီယင်းဤမြုပ်နှံမှုတွေကနေသင်တို့ပိုပြီးငွေရှာနိုင်မှာပါဒါကြောင့်သင်အဲ့ဒီအထဲကနေငွေကောင်းကောင်းရနိုင်ပါတယ်ဒါပေမဲ့လေဒီထက်ပိုပြီးအနည်းများလဲရှိနိုင်ပါတယ်။သင်သိပါတယ်ပြည်내အစိုးရများကသူတို့ချင်းငွေစာချုပ်ခေါ်ဘွန်ကိုဘယ်တော့မှငွေပေးမချေပါဘူး။ဒါကြောင့်ကံတီအမြောက်များဆုံးရှုံးခဲ့ပါတယ်။မစ္စတာဝေါ့ဒ်အတွက်စိတ်လှုပ်ရှားစရာအကောင်းဆုံးအပြောင်းလဲများကဒေါ်လာ2,000,000ရန်ပုံငွေမလိုအပ်တော့တဲ့စွန်စားတီထွင်မှုလုပ်ငန်းရှင်စီးပွားရေးလုပ်ငန်းဆိုင်ရာ Subclass 188 Visa Out တွင်ဖြစ်ပျက်မှုပင်ဖြစ်ပါတယ်။
If you can show that you've got this great idea that you want to commercialize and bring to Australia, well, you're able to go directly for 188 visa. In the past, you needed $200,000 in funding from some sort of fund that's listed in a particular index or from a university or something like that.
သင်က Australia ကို CWA ဖြစ်ဖို့လောက်ဆောင်ရင်းနဲ့ဆိုတဲ့စိတ်ကူးကောင်းကိုသင်ပြနိုင်ရင်188 visa အတွက်ဓာတ်ရိုက်သွားနိုင်မှာပါအရင်ကရန်ပုံငွေအတွက်ဒေါ်လာ2,000,000လိုအပ်ခဲ့ပါတယ်အထူးသဖြင့်အညွန်ကိန်းဒါမှမဟုတ်တက်ကဆူဒါမှမဟုတ်ဒီလိုဖြစ်နိုင်တဲ့နေရာမျိုးတွေမှာပါဒါပေမဲ့အခုဓာရီကိုဖယ်ရှားလိုက်ပါပြီဒီတော့ကျွန်တော်အမြင်ကအဲ့ဒီဗီဇာတွေအများကြီးဖြစ်ပေါ်လာမှာပါမစ္စတာဝေါ့ကစွန်ဦးဒီထွင်သူစီးစစ်မှုအောက်တွင်အမြဲတမ်းနေတိုက်ခွင့်အတွက်လမ်းကိုရှင်းလင်းလွယ်ကူစေတယ်လို့ဆိုပါတယ
် And there isn't the key success factors that there are with the way that this program's previously operated in the past. Like generating an annual turnover of your company of $300,000 or hiring two Aussies full time or getting a patent or receiving ongoing funding or selling
to a pin thing your company doing nissin le pat ngwe che le pat mu ke do do yikin ga a season go le pat khe de အဓိကအောင်မြင်မှုအချက်များမရှိခဲ့ပါဘူး။ယခင်ကလည်းဒီလက်ပတ်မှုရှိနေတဲ့လမ်းနဲ့အတူရှိခဲ့တဲ့အဓိကအောင်မြင်မှုအချက်များမရှိတာမျိုးဒေါ်လာ3,000,000လိုရာမျိုးဒါမှမဟုတ်အော်စီ2ယောက်ကိုအချိန်ပြည့်ငှားရမ်းခြင်း မူပိုင်ခွင့်ရခြင်းဒါမှမဟုတ်ရန်ပုံငွေရရှိခြင်းသင့်ရဲ့လုပ်ငန်းကိုဒေါ်လာ2သန်းဖြင့်ရောင်းချခြင်းဒါမှမဟုတ်အဆိုပါတက္ကသိုလ်များနဲ့အတူမိတ်ဖက်လှုပ်ဆောင်ခြင်းတို့ဖြစ်ပါれစီးပွားရေးလုပ်ငန်းရှင်စီးဆင်းမှုအတွက်ရှောက်လွှာများကိုပြည်내သို့မဟုတ်နယ်မြေအစိုးရများမှအမည်စရင်တင်သွင်းပေးရလိုအပ်ကြောင်းမစ္စတာဝတ်ကရှင်းပြပါれ
The state governments were the ones that pick yousay things like, well, you know, these are the industries that we want to develop and we want skilled people who are willing to come here and commercialize and bring about these particular industries to our state. And that might
think, well, ရွေးချယ်တဲ့ပြည်내အစိုးရတွေကဒီလိုပြောကြပါတယ်။ကောင်းပြီ။ဒါတွေကငါတို့လိုချင်တဲ့စက်မှုလုပ်ငန်းတွေဖြစ်တယ်။သူတို့ဒီကိုလာပြီးစေဝါဖြစ်ကူသတ်ရောင်းဝယ်ခြင်းနဲ့အထူးသဖြင့်ဒီစက်မှုလုပ်ငန်းတွေကိုကျွန်တော်တို့ရဲ့ပြည်내ထဲရောက်အောင်လှုပ်ချင်တဲ့ကြွမ်းကျင်တဲ့လူတွေလိုချင်တယ်။အဲ့ဒီ blockchain ဖွံ့ဖြိုးတိုးတက်တာသို့မဟုတ်စိုက်ပျိုးရေးနည်းပညာသို့မဟုတ်ဆေးဘက်ဆိုင်ရာနည်းပညာကဲသို့ဖြစ်လိမ့်မယ်။ဒါမှမဟုတ်ပြည်내ရဲ့ဦးစားပေးအချိန်အတိအကျပေါ်မှာမူတည်နေပါတယ်။ဘန်ဝတ်သည်ပြောင်းလဲမှုကိုကြိုးစားရဲလို့ဆိုပါတယ်။၎င်းသည်သမီးတို့ချစီးပွားရေးလုပ်ငန်းမှငွေရှာသောအတွေးခေါ်များထက်လူမှုရေးကောင်းကျိုးများအတွက်အကျိုးရှိစေမဲ့စမ်းသစ်တီထွင်မှုစီတို့ရောက်စေနိုင်တယ်လို့ဆိုပါတယ
် Someone might have a really good idea for like an application for say something like suicide awareness or mental health or something like that that's very positive that may not have the biggest financial rewards or return butby bringing that in and convincing the state that's a great innovative idea and it's something you can contribute to the state you might potentially be able to progress permanent residency with something that's social
တယောက်ကကိုကိုကိုတတ်သိခြင်းနဲ့အသိအမြင်သို့မဟုတ်စိတ်ပိုင်းဆိုင်ရာကျန်းမာရေးလိုမျိုးတစ်ခုခုအတွက်လှုပ်ဆောင်ပေးမဲ့လျှောက်လာမျိုးကတကယ်ကောင်းတဲ့အကြံဉာဏ်ရှိကောင်းရှိပါလိမ့်မယ်ဒါမှမဟုတ်အဲ့ဒါဟာအရေးကြီးဆုံးသောဗန္ဒာရေးအကျိုးကျေးဇူးများမရနိုင်တဲ့အပြုသဘောဆောင်တဲ့အရာဖြစ်နိုင်ပါတယ်အချိန်မှဆုံးသောဘန္ဒာရေးအကျိုးကျေးဇူးများသို့မဟုတ်ငွေအားလုံးကိုပြန်လည်မရရှိနိုင်တော့လေ၎င်းတို့ယူဆောင်လာပြီး၎င်းသည်အလွန်ကောင်းသောစမ်းသစ်တွေ့ထင်မှုစိတ်ကူးဖြစ်ကြောင်းပြည်내အားယုံကြည်စေခြင်းဖြစ်ပါれထို့သောပြည်내မှအထောက်အကူဖြစ်စေနိုင်ကြောင်းတခုခုကိုသင်သည်အလားလာကောင်းတဲ့လူမှုရေးတခုခုနဲ့အတူအမြဲတမ်းနေထိုင်ခွင့်ရမည်ဖြစ်ကြောင်းကိုကပတ်စံထုတ်လို့စီဝါလုပ်တဲ့အတွက်အလွန်ကောင်းသောအပြောင်းအလဲဖြစ်ပါれစီးပွားရေးစမ်းသစ်တီထွင်မှုနဲ့ယင်းဤမြှုပ်နှံမှုအစီအစဉ်အောက်တွင်ဗီဇာလျှောက်ထမ်းရန်အတွက်လျှောက်ထားသူများကိုပြည်내သို့မဟုတ်နယ်မြေအစိုးရမှအမည်စရင်တင်သွင်းရမှာဖြစ်ပါれစီးပွားရေးယင်းဤမြှုပ်နှံမှုနဲ့စမ်းသစ်တီထွင်မှုအစီအစဉ်ရဲ့နောက်ဆုံးပြောင်းလဲမှုများအကြောင်းကိုသိရှိလိုပါကဩစတြေးလျပြည်ထရေးဝန်ကြီးဌာနဝက်ဘ်ဆိုက်တွင်သွားရောက်ကြည့်ရှုနိုင်ပါれသောတာရှင်များခင်ဗျာ SPS သတင်းဌာနကဂျိုစီပတ်ကိုဆန်နိုဗစ်ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
sps.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုဟူနားဆင်လို့ပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ